This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆေးရနာရှင်ဘေးတို့ကနေခင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီနေ့ဇွန်လ30ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီရေးသတင်းကောက်နှုတ်ချက်ကိုမင်းယူမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
Radio NUG သောတာရှင်မြေပြပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်မုံရွာအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်ကို short tight rocket များဖြင့်ပစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းမုံရွာမြို့နယ်အခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်နမခကို short tight rocket 10လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့Children Rocket Brothers CRB ကထုတ်ပြန်ထားပါတယ်။ဇွန်လ29ရက်ညနေ 9:00 ခွဲအချိန်မှာနမခစစ်တိုင်းရုံအတွင်းကို short tight rocket 10လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ခိုက်မှုအတွင်းစစ်တိုင်းရုံအတွင်းကစီကိုတောင်ပောက်ကွဲကတန်နှလုံးပျက်စီးစခန်းရုံနဲ့ရိတ်ခါကိုတောင်တွဲမီလောင် RB1214 လိုင်းငန်းထိမှန်ပျက်စီးအရာရှိရိတ်သားရှိရပ်ထားတဲ့အိမ်စီးကား2စီးမီလောင်ပျက်စီးခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အပြင်အရာရှိ2ဦးအရာရှိဇနီး4ဦးစစ်သည်12ဦးပွဲချင်းပြီးသေဆုံးခဲ့ကအရာရှိ4ဦးစစ်သည်15ဦးနှင့်ဗိုလ်မှူး၏ကလေး2ဦးဒဏ်ရာရခဲ့ပြီးညနေ6နာရီအချိန်မှာတပ်ဆခွဲလေးမြင်းဆောင်300တပ်ဆေးရုံကိုပို့ဆောင်ခဲ့ရတယ်လို့ဆိုပါတယ်။ဇွန်လ28ရက်နေ့တွင်တပ်ဆေးရုံအထူးကျက်မှတ်ဆောင်မှကုသနေတဲ့အရာရှိ2ဦးဗိုလ်မှူး၏ကလေး2ဦးနှင့်စစ်သည်2ဦးထပ်မံသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဆိုပါစစ်စင်ရေးကို Children Rocket ညီနောင် Children Rocket Brothers CRB မှဥဆောင်ပြီးချိုးမိုင်းမိုင်းကနီ Anonymous Heroes Children Brothers တို့ကပူးပေါင်းဆောင်ရွက်ခဲ့ပြီးအထက်ပမာပြည် L Defense Force and Silver ကဒီကြောင်းရံနဲ့စစ်ရေးသတင်းပေးပို့ခဲ့တယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ဆလင်းမြို့ရှိစစ်ကောင်စီထောက်လန်းရေးယုံကိုမိုင်းဖြင့်ဖောက်ခွဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်2025ခုနှစ်ဇွန်လ28ရက်ည8နာရီခန့်တွင်ဆလင်းမြို့ရှိစစ်ကောင်စီထောက်လန်းရေးယုံစရဖအားအပြင်းစားမိုင်းဖြင့်ဖောက်ခွဲတိုက်ခိုက်ခံခဲ့ရသည်ဟုဆလင်းမြို့နယ်မြို့ပြယူကြီးကြားပေါက်တပ်ဖွဲ့မှသတင်းထုတ်ပြန်ထားပါသည်။အဆိုပါတိုက်ခိုက်မှုကြောင့်အဆောက်အုံများပျက်စီးခဲ့ပြီးထိခိုက်သေဆုံးမှုအခြေအနေကိုစုံစမ်းနေတယ်လို့သိရပါသည်။တိုက်ခိုက်မှုကိုဆလင်းမြို့ပြယူကြီးကြားပေါက်တပ်ဖွဲ့ပြည်သူ့လူမျိုးရေးတပ်ဖွဲ့ပလဖယာယီပေါတောင်ပိုင်းကျမ်းမာရေးသူနာပြုတပ်ဖွဲ့နှင့်ဗမာတပ်တော်ဘာမာအာမီတို့ပူးပေါင်းဆောင်ရွက်ခဲ့ပြီးတိုက်ခိုက်မှုအတွင်း၎င်းတို့တပ်ဖွဲ့ဝင်များထိခိုက်မှုမရှိဘဲအောင်မြင်စွာဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီဖြူမြို့နယ်ကစစ်ကောင်စီကင်းစခန်းကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းဖြူမြို့နယ်ဝဲတောင်ဝဲကြီးကျေးရွာမှစစ်ကောင်စီကင်းစခန်းကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တယ်လို့ဖြူမြို့နယ်ပကဖကထုတ်ပြန်ထားပါတယ်ဇွန်လ29ရက်မနေ့2နာရီအချိန်မှာစစ်ကောင်စီကင်းစခန်းကိုဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာဖြစ်ပြီး9နာရီကြာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်သား10ဦးထပ်မံတေဆုံးခဲ့ပြီးစစ်ကူအင်အားများစွာရောက်လာခဲ့တယ်လို့ဂျက်ဖိုက်တာများဖြင့်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ပူပေါင်းတပ်ဖွဲ့မှရဲဘော်တဦးကြာဆုံးခဲ့ကာတဦးဒဏ်ရာအနည်းငယ်ရခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုဖြူမြို့နယ်ပကဖ၊ရန်ကုန်တိုင်းပကဖတိုက်ခိုက်ရေးတပ်ဖွဲ့3 ARI အမှတ်3တပ်ရင်းနဲ့အာလဝကစစ်ကြောင်းတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်ကလက်နက်ကြီးများရန်တမ်းပစ်ခတ်ခဲ့တယ်လို့ လေချောင်းကနေဘုံကျဲတိုက်ခိုက်မှုကြောင့်ပြည်သူများစွာထိခိုက်ဒဏ်ရာရခဲ့ပြီးတိစုံမှုလည်းရှိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီစင်ဖြူကျွန်းမှာတန်ကြပ်ကာရင်များပါဝင်တဲ့စစ်ကောင်စီစစ်ကြောင်းနဲ့တိုက်ပွဲဖြစ်ပွားနေတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းစလင်းမြို့မှစင်ဖြူကျွန်းမြို့ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီစစ်ကြောင်းနဲ့တိုက်ပွဲဖြစ်ပွားနေတယ်လို့စလင်းမြို့ပြည်သူ့ကာကွယ်ရေးအဖွဲ့ထံကသိရပါဗျ။ဇွန်လ28ရက်နေ့ကတင်ကားနဲ့တန်ကြပ်ကာကား2စီးအပါဝင်အင်အား200ဝန်းကျင်ခန့်ဖြင့်စစ်ကြောင်းထိုးလာတဲ့စစ်ကောင်စီစစ်ကြောင်းနဲ့နှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေတာလို့ဆိုပါတယ်။၎င်းစစ်ကြောင်းဟာဇွန်လ29ရက်မှာပရင်ကုန်းကျေးရွာကိုမီးရှို့ဖျက်ဆီးခဲ့ပြီးဒေသခံများကိုဖမ်းဆီးကာလူသားတိုင်းအဖြစ်အသုံးပြုထားတယ်လို့သိရပါတယ်။တော်လှန်ရေးတပ်ဖွဲ့များစိုးမိုးထားရာလမ်းကြောင်းကိုစစ်ကောင်စီကအင်အားသုံးစစ်ကြောင်းထိုးကာစိုးမိုးမှုပြန်ရနိုင်ဖို့ကြိုးစားနေတာဖြစ်ပြီးလူသားတိုင်းအသုံးပြုခံထားရတဲ့ဒေသခံ၅ဦးထိခိုက်ဒဏ်ရာရရှိထားတယ်လို့ဆိုပါတယ်။စစ်ကောင်စီရဲ့ကပ္ပဆဆက်ယုံများအတွက်အရေးပါတဲ့စလင်းစင်ဖြူကျွန်းလမ်းမိုင်းနဲ့တညောင်လမ်းမိုင်းအားပြန်ထိန်းချုပ်နိုင်ဖို့ကြိုးပမ်းနေတာဖြစ်ပြီး2025ခုနှစ်နှစ်စမ်းပိုင်းမှာစလင်းမြို့နယ်တဲကိုမကြာခဏစစ်ကြောင်းထိုးနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းပခုတ်ကူမြို့အခြေစိုက်တပ်မ101နဲ့မကွေးအခြေစိုက်တပ်မ88လက်အောက်ခံခလိုက်ရ253ခလိုက်ရ254နဲ့ခလိုက်ရ255တရင်များဖြင့်စလင်းမြို့နယ်တဲကိုစစ်ကြောင်းထိုးခဲ့ပြီးပြည်သူ6ဦးကိုတပ်ဖြတ်ခဲ့ကနေအိမ်400ကျော်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသတွင်းအရဖက်အဖွဲ့အစည်းတချို့ကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီမင်းကွန်းတိုက်နယ်မှာတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးတပ်မ33ကစစ်သားအများပြားသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမင်းကွန်းတိုက်နယ်မှာတိုက်ပွဲအပြင်းထန်ဖြစ်ပွားနေပြီးစစ်ကောင်စီရဲ့တပ်မ33ကစစ်သားအများပြားသေဆုံးခဲ့ကဆုံးရှုံးထားတဲ့နေမျိုးတွေကိုပြန်ထိန်းချုပ်နိုင်ခဲ့တယ်လို့တော်လိုင်းတပ်ဖွဲ့တွေထံကသိရပါဗျ။ဇွန်လ9ရက်နေ့ကစပြီးစစ်ကောင်စီတပ်အင်အား300လောက်နဲ့ထိုးလာတဲ့စစ်ကြောင်းတွေဟာကင်းရွာနဲ့ချောင်းမကြီးရွာတို့ကိုမီးရှို့ခဲ့ပြီးကျောင်းတိုင်းဆရာတော်အပါအဝင်ပြည်သူ၄ဦးကိုတပ်ဖြတ်ခဲ့တယ်လို့ဆိုပါဗျ။ဒေသခံတော်လိုင်းတပ်တွေကခုခံတိုက်ခိုက်ခဲ့ပေမဲ့လက်နက်ခဲရဲမလုံလောက်မှုကြောင့်ဆုတ်ခွာပေးခဲ့ရပြီးစစ်ကောင်စီတပ်ကချောင်းမကြီးရွာထဲမှာအထိုင်ချတပ်ဆွဲထားခဲ့ပါဗျ။ဇွန်လ28ရက်နေ့မနက်ပိုင်းမှာတော်လိုင်းတပ်ဖွဲ့ဝင်တွေအင်အားပြန်စုစည်းပြီးချောင်းမကြီးရွာတွင်အထိုင်ချထားတဲ့စစ်ကောင်စီတပ်ကိုဝင်တိုက်ခဲ့တာလို့ဆိုပါတယ်။ဇွန်လ28ရက်နေ့မှာတိုက်ပွဲအပြင်းထန်ဆက်ဖြစ်နေခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုများခဲ့က၄ဦးအရှင်ဖမ်းမိခဲ့ပြီးလက်နက်ခဲယမ်းတွေအများအပြားရရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမဒူဘီမြို့သိမ်းတိုက်ပွဲတနှစ်ပြည့်အထိမ်းအမှတ်ချင်းညီနောင်မှထုတ်ပြန်ကြေညာတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်မဒူဘီမြို့ရှိအကြံဖက်စစ်ကောင်စီ၏စစ်ဗျူဟာဌာနချုပ်ခလာယ140နှင့်ခမရ304တို့ကို2024ခုနှစ်ဇွန်လ29ရက်နေ့ကချင်းညီနောင်စစ်စင်ရေးမဒူဘီအမည်ဖြင့်ချင်းညီနောင်နှင့်မဟာမိတ်တပ်ပေါင်းစုမှအောင်မြင်စွာသိမ်းပိုက်ခဲ့မှုတနှစ်ပြည့်မြောက်သည့်2025ခုနှစ်ဇွန်လ29ရက်နေ့တွင်မဒူဘီတော်လှန်ရေးအဖွဲ့ချုပ် MRO နှင့်ချင်းကာကွယ်တပ်ဖွဲ့မတူပြီး CDF မတူပြီးတို့မှထုတ်ပြန်ကြေညာချက်တရက်ထုတ်ပြန်ခဲ့ပါတယ်။အဆိုပါတိုက်ပွဲတွင်ချင်းညီနောင်အာရခတပ်တော်ရောတပ်တော်ရောအာမီနှင့်ရောပြည်သူကာကွယ်တပ်ဖွဲ့ရော Defense Force တို့ပူးပေါင်းပါဝင်ခဲ့ပြီး၎င်းတို့၏ပူးပေါင်းဆောင်ရွက်မှုအတွက် MRO CDF မတူပြီးမှအထူးကျေးဇူးတင်ရှိကြောင်းတိုက်ပွဲအတွင်းဒဏ်ရာရရှိခဲ့သည့်ရဲဘော်များနှင့်ကြာဆုံးခဲ့သည့်အာဇာနည်သူရဲကောင်းများကိုလည်းအစဉ်အမြဲအောက်မေ့ဂုဏ်ပြုကြောင်းထုတ်ပြန်ချက်တွင်ဖော်ပြထားပါသည်။ MRO CDF မတူပီ၏ထုတ်ပြန်ချက်အရ၎င်းတို့အဖွဲ့ချုပ်သည်စတင်ဖွဲ့စည်းချိန်မှစ၍နိုင်ငံတကာထောက်ပံ့အဖွဲ့များ၏အကူအညီဖြင့်ရေပြင်တော်လှန်ရေးအဖွဲ့များအားကောင်းလာစေရန်အစွမ်းကုန်ပံ့ပိုးကူညီခဲ့သည့်အပြင်မတူပီမြို့သိမ်းပိုက်ပြီးနောက်မြို့ပြန်လည်ထူထောင်ရေးမိုင်းရှင်းလင်းရေးပြည်သူများပြန်လည်အခြေချနေထိုင်ရေးနှင့်ခြေကံလိုအပ်ချက်များဖြည့်ဆည်းပေးရို့ကိုတပ်ပေါင်းစုများနှင့်ပြည်တွင်းပြည်ပပြည်သူများမှအာသွန်ခွန်ဆိုင်ဆောင်ရွက်နေကြောင်းဖော်ပြထားပါသည်။လက်ရှိအချိန်တွင် MRO CDF မတူပီသည်မတူပီမြို့၏လုံခြုံရေးနှင့်ကာကွယ်အင်အားများကိုတိုးမြင့်ခြင်းမြို့ပြန်လည်တည်ဆောက်ရေးလုပ်ငန်းများဆက်လက်ဆောင်ရွက်နေပြီးအကြံဖက်စစ်ကောင်စီ၏ထိန်းချုပ်မှုပြန်လည်မဖြစ်ပေါ်စေရန်ကာကွယ်လှုပ်ဆောင်နေသည်ဟုဆိုထားပါသည်။ထုတ်ပြန်ချက်တွင်လာမည့်အနာဂတ်တွင်ပုံမအကောင်းသည့်ချိတ်ဆက်ပူးပေါင်းဆောင်ရွက်မှုများမဟာမိတ်ပေါင်းစည်းမှုများနှင့်ဝိုင်းဝန်းပံ့ပိုးမှုများဖြင့်ဆက်လက်ပါဝင်ပေးရန်ပြည်သူများကိုတိုက်တွန်းနှိုးဆော်ထားပါသည်ခင်ဗျာ။ဆက်လက်ပြီးကြောင်မဲမြို့ကိုစစ်ကောင်စီလေကြောင်းထပ်မံတိုက်ခိုက်မှုကြောင့်ပြည်သူ6ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇွန်လ29ရက်နေ့လယ်2:33မိနစ်အချိန်ခန့်တွင် Chang mem yo yak wet de shi, Kamoza, shampoo ni chow nigo, Sekong si dama, Jeff fight up him, bong along jecha, takake mujao, Pidu cha utigai danya yashi gejao, Tida gan tren yim yam yatama, di yabare, Zova takai mugre, Mutumi no unit, mutale u danya yashi gebi, Ni ain't say lonely, pony chow sa omia piaci song shong yaga, Danya yadumia anet, Mutumi de uma, a tat and ye so yin yare, luti yabare, To obey. ညာရှင်းနိုင်90ရှစ်မိနစ်အချိန်တွင်ဘုံချောင်းလုံးထပ်မံလာရောက်ကျဲချပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လည်းသိရပါတယ်။ဘုံကျဲတိုက်ခိုက်မှုနှင့်ပတ်သက်၍ဖြစ်စဉ်အသေးစိတ်အချက်အလက်များကိုစုံစမ်းနေစေဖြစ်တယ်လို့တီအန်အယ်ကထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုနောက်ဆုံးစီးရီးတဲ့နေဖြင့်လက်ပံလှရွာကိုစစ်ကောင်စီကဂျက်ဖိုင်တာဖြင့်ဘုံကျဲတိုက်ခိုက်ခဲ့ရာမြို့သမီးတဦးသေဆုံးတဲ့ ခဲ့တယ်လို့ပြင်းလွင်ခရိုင်ပကဖကထုတ်ပြန်ထားပါတယ်။ဇွန်လ29ရက်နေ့နေ့လယ်7:50မိနစ်အချိန်မှာတရဦးလေတက်မှဂျက်ဖိုက်တာတစ်စီးဖြင့်ဘုံကျဲချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုအတွင်းအသက်40အရွယ်အမျိုးသမီးတဦးထိမှန်သေဆုံးခဲ့ပြီးနေအိမ်အဆောက်အဦး3လုံးပျက်စီးခဲ့တယ်လို့သိရပါတယ်။ပြည်သူများအနေနဲ့စစ်ကောင်စီတပ်များနဲ့ဝေးရာမှာနေထိုင်ကြဖို့နဲ့လေကြောင်းရန်ကာကွယ်နိုင်ဖို့ဘုံခိုခြင်းများတူထားကြဖို့ပြင်းလွင်ခရိုင်ပကဖကတိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshall တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအညီကြီးမှဆက်လက်တင်ပြနေပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ຫນွေဦးမှုမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီးဗီဒီယိုအညီကြီးရဲ့မနက်ခင်းပြည်ရင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်။ပြည်တော်စုအဆင့်တယံစာတစီမံအုပ်ချုပ်မှုအဖွဲ့ဤခုနှစ်မြင်ဆောင်2025အစည်းအဝေးကျင်းပပြုလုပ်ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ပြည်တော်စုအဆင့်တယံစာတစီမံအုပ်ချုပ်မှုအဖွဲ့ဤခုနှစ်မြင်ဆောင်2025အစည်းအဝေးကို2025ခုနှစ်ဇွန်လ29ရက်နေ့တွင်ကျင်းပပြုလုပ်ခဲ့ရာပြည်တော်စုအဆင့်တယံစာတစီမံအုပ်ချုပ်မှုအဖွဲ့အဖွဲ့ဥက္ကဋ္ဌပြည်တော်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်ဒုတိယဥက္ကဋ္ဌနှင့်အဖွဲ့ဝင်များဖြစ်ကြသည့်တယံစာတနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပြည်ထရေးနှင့်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနစီမံကိန်းဗန္နာရေးနှင့်ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနလျှက်စစ်နှင့်စွမ်းအင်ဝန်ကြီးဌာနတို့မှပြည်ထောင်စုဝန်ကြီးများပြည်ထောင်စုဒုတိယဝန်ကြီးများနှင့်အတွင်းဝန်များပြည်ထောင်စုဝန်ကြီးချုပ်ရုံးမှအတွင်းဝန်နှင့်ပြည်ထောင်စုအဆင့်တယံစာတစီမံအုပ်ချုပ်မှုအဖွဲ့၏အတွင်းရေးမှူးရုံးအဖွဲ့တို့မှတာဝန်ရှိသူများတက်ရောက်ခဲ့ကြကြောင်းအမျိုးသားညီညွတ်ရေးအစိုးရတယံစာတနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနမှတရင်ထုတ်ပြန်ထားပါသည်။အစည်းအဝေးတွင်ပြည်ထောင်စုအဆင့်တယံစာတစီမံအုပ်ချုပ်မှုအဖွဲ့ဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကအဖွဲ့အမှာစကားပြောကြားခဲ့ပြီးပြည်ထောင်စုအဆင့်တယံစာတစီမံအုပ်ချုပ်မှုအဖွဲ့အတွင်းရေးမှူးက6မင်းဆောင်2025ကြိမ်မြောက်အစည်းအဝေးဆုံးဖြတ်ချက်ဆောင်ရွက်ပေးစီမှုများနဲ့ရှေ့လုပ်ငန်းစဉ်ဆောင်ရွက်ပေးစီမှုများကိုတင်ပြခဲ့တယ်လို့ဖော်ပြထားပါတယ်။တယံစာတစီမံခန့်ခွဲမှုဆိုင်ရာကိစ္စရပ်များကိုတက်ဆိုင်ရာကဏ္ဍအလိုက်တာဝန်ရှိသူများကတင်ပြကြပြီးတင်ပြချက်များနဲ့ပတ်သက်၍တက်ရောက်လာသည့်ဥက္ကဋ္ဌနှင့်အဖွဲ့ဝင်များကဝိုင်းဝန်းဆွေးနွေးအကြံပြုခဲ့ကြတယ်လို့သိရပါတယ်။ဆက်လက်၍ပြည်ထောင်စုအဆင့်တယံစာတစီမံအုပ်ချုပ်မှုအဖွဲ့၏ခုနှစ်မြင်ဆောင်2025အစည်းအဝေးဆုံးဖြတ်ချက်များနဲ့ရှေ့လုပ်ငန်းစဉ်များချမှတ်ခဲ့ကြပြီးနောက်မှတ်တမ်းဓာတ်ပုံရယူကအစည်းအဝေးကိုရည်နာခဲ့ပါတယ်ခင်ဗျာ။ကြာကာလဒေတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့ပဲခူးတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များအစည်းအဝေးကျင်းပပြုလုပ်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။အမျိုးသားညီညွတ်ရေးအစိုးရကြာကာလဒေတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့ပဲခူးတိုင်းမှာပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွဲဆောင်ဆွေးနွေးပွဲအစည်းအဝေး6မြင်းဆောင်2025ကိုဇွန်လ29ရက်မနက်7:00နာရီအချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေး၌ကြာကာလဒေတန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအထွေထွေမှုအဖွဲ့ဝင်စီမံကိန်းဗန္နာရေးနှင့်ရင်းနှီးမြှုပ်နှံမှုဝန်ကြီးဌာနအမြဲတမ်းအတွင်းဝန်မှအဖွဲ့အမှာစကားပြောကြားခဲ့တယ်လို့သိရရှိပါတယ်။ထို့နောက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနဲ့ပတ်သက်၍သိရှိလိုသည့်များကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးတာဝန်ရှိသူများမှပြန်လည်ဖြေကြားခဲ့တယ်လို့သိရပါတယ်။အဆိုပါတွဲဆောင်ပွဲသို့အမြဲတမ်းအတွင်းဝန်များဒုတိယအတွင်းဝန်များတွဲဖက်အတွင်းဝန်များဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့ပဲခူးတိုင်းမှပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးအစည်းအဝေးကိုနေ့လယ်7:30မိနစ်အချိန်မှာရန်နာခဲ့ကြပါတယ်ခင်ဗျာ ဆလဘီမွန်ပြည်နယ် CDM နိုင်ငံဝန်ထမ်းများကောင်စီကကြီးမူးကျင်းပသည့်အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုဆိုင်ရာနိုင်ငံဝန်ထမ်းဥပဒေနှင့်ပတ်သက်ပြီးသုံးသက်ရှင်းလင်းတင်ပြခြင်းဝက်ဘနာကိုအောင်မြင်စွာကျင်းပပြုလုပ်နိုင်ခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မွန်ပြည်နယ် CDM နိုင်ငံဝန်ထမ်းများကောင်စီသည်ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီက2025ခုနှစ်ဇွန်လ13ရက်နေ့တွင်ပြဋ္ဌာန်းခဲ့သောအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုဆိုင်ရာနိုင်ငံဝန်ထမ်းဥပဒေနှင့်ပတ်သက်ပြီး CDM နိုင်ငံဝန်ထမ်းပုံမိုသိရှိနားလည်စေနိုင်ရန်ဥပဒေပါအာတာချက်အားနည်းချက်များကိုသိရှိနားလည်ပြီးနောက်တွင်ဒေတာအလိုက်ဆက်လက်ရေးဆွဲထုတ်ပြန်ရမည့်ဥပဒေများခိုင်ခိုင်မာမာပေါ်ပေါက်လာစေရန်ရည်ရွယ် CDM နိုင်ငံဝန်ထမ်းဥပဒေပညာရှင်တဦးအားဖိတ်ကြားပြီးဥပဒေတစ်ပိုက်ချင်းစီ၏အနှစ်သာရများအာတာချက်အားနည်းချက်များအားသုံးသပ်ရှင်းလင်းတင်ပြခြင်းအစီအစဉ်ကို28ရက်6လ2025ခုနှစ်စနေနေ့မြန်မာစံတော်ချိန်နံနက်10နာရီအချိန်တွင် Zoom Meeting ဖြင့်ကျင်းပပြုလုပ်ခဲ့ကြောင်းသိရရှိပါသည်။အဆိုပါဝက်ဘနာသို့ဒေတာအခြေပြု CDM နိုင်ငံဝန်ထမ်းအဖွဲ့အစည်းများကိုရမ်းမှတာဝန်ရှိသူပုဂ္ဂိုလ်များနဲ့နိုင်ငံတော်မှစိတ်ပါဝင်စားကြသည့် CDM နိုင်ငံဝန်ထမ်းများတက်ရောက်ခဲ့ကြပြီးသိရှိလိုသည့်များအကြံပြုဆွေးနွေးလိုသည့်များကိုကြဲကြဲပြက်ပြက်မေးမြန်းဆွေးနွေးပြီးအစီအစဉ်ကိုမြန်မာစံတော်ချိန်မွန်းလွယ်12နာရီမိနစ်20တွင်ရန်နာခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။စစ်ကောင်စီတပ်က drone နည်းပညာလေ့ကျင့်မှုအရှိန်မြှင့်တင်နေဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စစ်ကောင်စီတပ်သည်တော်လှန်ရေးတပ်များ၏ drone နည်းပညာအားကောင်းထိရောက်မှုကိုကာကွယ်တုံ့ပြန်နိုင်ရန်အတွက်ရမဲသိမ်းအခြေစိုက်အမှတ်3စစ်အခြေခံလေ့ကျင့်ရေးတပ်တွင် micro ကင်းထောက် drone များအပါအဝင် drone မျိုးစားများကိုကင်တွယ်အသုံးပြုမှုသင်တန်းများကိုအဆက်မပြတ်ဖွင့်လှစ်လေ့ကျင့်နေကြောင်း Myanmar Defense and Security Institute မှသတင်းထုတ်ပြန်ထားပါသည်။အဆိုပါ drone များတွင်တရုတ်နှင့်ရုရှားနိုင်ငံထုတ်ကင်းထောက် drone များတိုက်ခိုက်ရေး drone များနဲ့လက်သီးဆုပ်အရွယ်ရှိ micro drone များပါဝင်တယ်လို့ဖော်ပြထားပါတယ်။စကတ်တ3မှာတရုတ်နဲ့ရုရှားထုတ် drone မျိုးစားအတော်များများဝယ်ယူပြီးလေ့ကျင့်သင်ကြားပေးနေတာကင်းထောက် drone တိုက်ခိုက်ရေး drone အမျိုးအစားအစုံပဲကင်းထောက် drone ထဲမှာလက်သီးဆုပ်အရွယ် micro drone တွေလည်းပါတယ်ဟုတက်တွင်းသတင်းရင်းမြစ်ကပြောဆိုထားပါတယ်။ drone သင်တန်းသားများကိုနေခင်းပိုင်းတွင်လက်တွေ့ကင်တွေအသုံးပြုမှုနဲ့ညပိုင်းတွင်စာတွေ့သင်ကြားမှုများပေါင်းဆက်ကာစနစ်တကျလေ့ကျင့်ပေးနေတယ်လို့သိရပါတယ်။သင်တန်းများတွင် DJI နဲ့ Otel ကင်းထောက် drone များVTOL Fixed Wing UAV များ Quadcopter နဲ့ Hexacopter တိုက်ခိုက်ရေး drone များ Delta Wing Suicide drone များအပါအဝင် drone မျိုးစားများစွာကိုအသုံးပြု၍နည်းပြနှင့်တင်နန်းသား200ခန့်ဖြင့်နေ့စဉ်လေ့ကျင့်ပေးနေပြီးစစ်မှုထမ်းတင်နန်းများမှနည်းပညာအခြေခံရှိသူများကိုလည်းထုတ်နှုတ်ရွေးချယ်က drone လေ့ကျင့်ရေးတွင်ထည့်သွင်းလေ့ကျင့်ပေးနေတယ်လို့သိရပါတယ်။ drone တင်နန်းတက်ရောက်ပေးဆုံးသူများကို drone အဖွဲ့များအဖြစ်စုဖွဲ့၍တမခစကခများနဲ့တိုက်ပွဲနယ်မြေများသို့ဆက်လွတ်တာဝန်ပေးနေတယ်လို့အသိပေးထားပါတယ်။စေယုံချုံမှာအရာရှိကြီးများကိုယ်တိုင်လေ့ကျင့်ရေးလုပ်ငန်းများကိုနေ့စဉ်ကြီးကြပ်ဆောင်ရွက်နေကြောင်းသတင်းရင်းမြစ်များကအတည်ပြုထားပါတယ်ခင်ဗျာ။မန္တလေးတွင်ပေါ်တာဆွဲခံရပြီးငွေကျပ်350ပေးခဲ့တော်လဲအထမစစ်မှုထမ်းအဖြစ်သွတ်သွင်းခံရသူ KNLA ထံအလင်းဝင်ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။မန္တလေးတိုင်းပြည်ကြီးတခုမြို့နယ်တွင်စစ်ကောင်စီတပ်မှပေါ်တာဆွဲဖမ်းဆီးခံရသူရဲရင်ခန့်ညာနဲ့တငယ်ချင်း3ဦးတို့သည်ငွေကျပ်350ပေးဆောင်ခဲ့တော်လဲပြန်လွှတ်မပေးဘဲအထမစစ်မှုထမ်းအဖြစ်သွတ်သွင်းခံရခဲ့သည်ဟုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ထံအလင်းဝင်လာသူရဲရင်ခန့်ညာကပြောကြားထားပါတယ်။စစ်ကောင်စီတပ်က၎င်းတို့အားလမ်းပေါ်တွင်ဖမ်းဆီးခဲ့ပြီးကြောင်မီးသွေးစခန်းသို့ပို့ဆောင်ခဲ့ကာပြန်လွှတ်ရန်အတွက်ငွေကျပ်သိန်း150တောင်းခံခဲ့သည်ဟုသိရပါသည်။ငွေပေးဆောင်ပြီးနောက်၎င်းတို့အားညာတွင်ချင်းပြင်ဦးလွင်ရှိစစ်သားစုဆောင်ရေးစခန်းသို့ပို့ဆောင်ခဲ့ပြီးထိုမှတစ်ဆင့်ဘာထူးတင်နန်းကျောင်းသို့ပို့ဆောင်ခံခဲ့ရသည်ဟုရဲရင်ခန့်ညာကဆိုထားပါသည်။ရဲရင်ခန့်ညာသည်တပ်မ99လက်အောက်ခံခမရ119ဤအောင်စရစစ်ကြောင်းသို့ပို့ဆောင်ခံရပြီးနောက်စစ်တပ်မှထွက်ပြေးက KNLA ထံအလင်းဝင်လာခဲ့ခြင်းဖြစ်ကာစစ်ကောင်စီတပ်အတွင်ကြီးနိုင်ငံချင်းပြုလုပ်မှုမတရားခိုင်းစေမှုများနဲ့အတင်းအကျပ်လှုပ်ဆောင်စစ်မှုများရှိတယ်လို့ပြောကြားထားပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်ခါရှက်ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်ຫນွေဦးမိုးပါခင်ဗျာ။
ဗီဒီယိုအညီကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော်လန်ရေးတိတ်ဂီတာမှာတော့ Sam Corin ရေးသားတည်ဆိုထားတဲ့ Born in Burma လို့အမည်ရတဲ့တော်လန်ရေးတိတ်ဂီတာကိုနားဆင်ရမှာဖြစ်ပါတယ်။
bone of my poo. The noise a little bone lame old poo. The morning of my coo. Be the abo at the evening, my child, the moon.Mana yama luki yara teko pengaure re de churu dina yama luki cha yara bewa with truele jiwaro narubuwa rele so get that maybe jiwaroAnd alone, I'm really so definitely Bobby.
ဗီဒီယိုအငကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာပဲဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူဘီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင်
မတ်ပီတမ်လမ်ကလုံးကုတ်ဘေကန်တူဟုဆာဘိုင်ဒင်းဟူဆိုင်နီဒလာငိုင်နာကုကုံထောင်းနီကုံကုလ်ကုငါဂျွန်လာဆပိနာအောထန်းစနာတာဟူလာအုံနီအပခတ်နာမင်ဒတ်ကပွေယာအခုမြူစနာတာမင်ဒတ်မြုံနဲ့ပြည်သူအချို့ရဲ့အဖွဲလို့ရှောင်းတခင်စစ်စေးမှုအစာဝင်းကအတူကိုတိမိုက်ဘေကဟပါဝတလာအောထန်းလာမင်ဒတ်ကပွေကတာဝန်ကခືခကလို့ရှောင်းတခင်စစ်စေးမှုအစာဝင်းကအတူယူစနာတာယူကခုကုံနဲ့ပြန်နမ်ခမယာကုံထောင်းနေကုံကုလကုံငါဂျွန်နီကုန်ဟေနာဟိုက်ကဟပေါတလာအောထောင်းတော့ငါအတင်းစားအမည်လိုအတူယူအမျိုးစားခခေတာ ယောမဘီယာတပဘီယာဂရန်ရာယယ်ဝစ်ကီရွှေနဲ့အာမန်ခက်တလာမင်လောပနိနာချင်းခဘမင်းတ်မတူပီမတော်စေနာလုံပိတာဝိတ်ခလိုက်စံဒီကပ်နစေရထိုင်စံဒလာမင်းတ်မျိုးနဲ့ပြည်သူအချို့ရဲ့အဖွဲလို့ကျုနီကုနိထုံနေနာအောထာလာဤကလုံပိဟေတာခမပလန်တီလုံအခါကလာအုံဒုံငါကုံထောင်းနီကုံကုလကုံငါကျုနီလေရန်နေလမ်ကလုံတုံတီစက်ကြီးနဲ့မင်းတ်မျိုးနဲ့ပြည်သူအချို့ရဲ့အဖွဲလို့လုံဟဲအထိုင်လုံလုံပိတိုက်ဒီဟာကဘုံယုံပွေပနမ်ခခဆွာအမငါယူတီလာအောထောင်းဒုံငါတင်းစာသမနာအိန္ဒိယမီဇိုရမ်မှာကိုမြန်မာရဖျူဂျီဘိတ်ကဘိုင်ယိုမက်ထရစ်ရစ်ဂျစ်စထရေးရှင်းဆိုင်ပေါ်နေတလားအောထန်ရကလို့ဘိုင်ယိုမက်ထရစ်ရစ်ဂျစ်စထရေးရှင်းဆိုင်ဟမ်လာအငအငိုင်းစနာဘိတ်စင်လာအုံစင်တော့ငါမီဇိုရမ်မှာကိုမြန်မာရဖျူဂျီပင်လမ်ထောင်းဆောင်တုံထောင်းနေဘိတ်တာဇူလိုင်လာလမ်ကလုံတုံတီမီဇိုရမ်ဒစ်စထရစ်လေခတ်လာဆိုင်လာအုံနေတလားနော့တ်အစ်စ်တူဒေးအောထန်တော့ငါတင်းစာတဟေကဘိုင်ယိုမက်ထရစ်ရစ်ဂျစ်စထရေးရှင်းဆိုင်ဟမ်ပရိုဂရမ်တုံဟမ်လာအတင်နာဟေတာရောက်စင်တဲ့ပြည်ထေးဝင်ကြီးဌာနလိုအပိဒေတာကော်လက်ရှင်နဲ့သူကိုက်တီခိုင်နာဘက်အုံဒုံက process fix နုံလုံးမြန်မာရဖျူဂျီခခေတာမီဇိုရမ်ချမ်ဖိုင်ဒစ်စထရစ်ကထောင်းလှီထုံဇငါဆမ်ရက်ပရုလောင်လိုက်ဒစ်စထရစ်ကထောင်းရုကလေလှိုင်စရိဆိုင်ဟာဒစ်စထရစ်ကထောင်းငါဆမ်ထုံပရုအိုက်ဇိုဒစ်စထရစ်ကထောင်းထုံဇရုကဆမ်ရုပကွာနေကိုလက်ဆစ်ဒစ်စထရစ်ကထောင်းယာကုလကွာအုံတလာမင်းလုံးပလီနာမစ်ယူနီဗာစ်မြန်မာ2025 Grand Final အချင်းခဘလ်ဟကာကပီယင်လာကထုမ်မစ်နန်အီဇလီနာနာလို First Runner Up အဒန်တီလာမင်လာအုံမစ်ယူနီဗာစ်မြန်မာ2025 Grand Final ဟတာကွန်ထောင်းနေကွန်ကူလ်ကငါဂျွန်နီကူနီစရီနင်းလေမေနာရန်ကုန်မြန်မာအက်စပေါ်ဖာဂျွန်ပလာဇာအဆိုင်တီဝင်းနာဟေတာပြင်ဦးလွန်ရီပရီဇန်မစ်မြေယတနာဆိုးလိုအဒန်းတလာမင်လာအုံးမစ်ယူနီဗာစ်မြန်မာ2025 ဖိုင်နယ်လာနာနန်အစီလီဟေတာတော့ပ်10နိုမီနီစ်အဟလ်ဟာနာအဝတ်ပငါအဒန်းတီမစ်ဆလူရှယ်နဲလ်ဘိုင်လူနာအဝတ်Miss Picture Perfect by Love Diary, Miss Beauty Face Award ne, Miss Perfect Award, Miss I Am Tiger Award khakhe adang la om. Miss Universe Myanmar 2025 le lang na, Chin Kobol Hakha Kopi Yung la, Miss Nana ne, Palam Kopi Yung la, Mai E Sanda Aung Ami Khoi he, Thum Van Dila Ming la om. Abana.Chin fighter Joseph Van Lo UFC flyweight number 1 fighter rival Atatila Minglaom Joseph Van ne rival heta tenin jun nikulne kwa nin minjanga UFC 317 flyweight thakle langna thakhoi thi Joseph Van Lo tana adang laom round 1 lamklong final round hen le langhoi thi Joseph Van da referee ka amak ne ta laomတဲ့ကတာနာအဒန်တို့ကဂျိုးဆွာဗန်ဟက်တာအကလူဟမ် UFC ပယ UFC flyweight champion Brazil fighter Alexandre Pantoja နဲ့ထခွေးနေတလားမင်လို့
ရေဒီယိုဒုံလုံးကနှစ်သွင်းကငိုင်းခက်တာကိုခုကအတူยาคืนตอนนี้ขาดเหมือนจังคนเอกเรเลมินิสอมโทมา16มิตร 17.79 มิกะฮัดดงลงก่อนนัตโตนุไทยซึ่งเดมตุบีทำอลทางคนเอกเบสวะจัลลาออมไวนาก็คือสาบีดีมุเซ
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုပေးကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များ လိုအားပေးမြရဲ့ Radio Energy ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။